ဂရိနိုင်ငံရဲ့ကမ်းလွန်မြေထဲပင်လယ်ထဲမှာဗုဒ္ဓဘူးနေတော်ကတိမ်းမောက်သွားခဲ့တဲ့ဆက်လီပေါ်မှာပါသွားတဲ့သူတွေထဲမှာအသက်ရှင်တဲ့သူတွေကိုနောက်ထပ်ရှာတွေ့နိုင်မှုအခြေအနေနှဲသွားပြီလို့ကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။ဂရိနိုင်ငံတောင်ပိုင်းပိုင်းလို့စိတ်ကမ်းမြို့ရဲ့ကမ်းလွန်မှာတော့88ယောက်ထက်မနည်းသေဆုံးတဲ့ဆက်လီမောက်မှုဖြစ်ခဲ့ပါတယ်။နောက်နှစ်ရက်ကြာတဲ့အထိရေချောင်းကရောလေချောင်းကနေပါဆက်ပြီးတော့ရှာဖွေနေကြပါတယ်။ဥရောပမှာရွှေပြောင်းအခြေချဖို့အတွက်ငါးဖန်းဆက်လီနဲ့တရားမဝင်လာဖို့ကြိုးစားတဲ့အချိန်မှာဆက်လီတိမ်းမောက်ခဲ့တာပါ။အခုချိန်ထိကတော့လူပေါင်း104ဦးကိုအသက်ရှင်ကယ်ဆယ်နိုင်ခဲ့ပါတယ်။အသက်ရှင်ကယ်ဆယ်နိုင်သူအများစုကတော့ဆီးရီးယား၊အီဂျစ်နဲ့ပါကစ္စတန်တို့ကဖြစ်ပါတယ်။မာလိမ်မှုအပါအဝင်လူကုန်ကူးမှုတန်ရရှိသူအီဂျစ်နိုင်ငံသား9ဦးကိုလည်းဂရိရဲတပ်ဖွဲ့ကကြာသပတေးနေ့ကဖမ်းဆီးခဲ့ပါတယ်။ဆက်လီပေါ်မှာဘယ်နှဦးပါတယ်လဲဆိုတာကိုတော့အတိအကျမသိရပေမဲ့လူတွေပြစ်သိမ့်နေတဲ့တင်မောတစင်းကိုဂရိဂျိုနာမှာအင်္ဂါနေ့ကတွေ့လိုက်သူတချို့ရှိပါတယ်။အသက်ရှင်ကျန်ခဲ့သူတဦးကတော့လှေပေါ်မှာကလေးငယ်100လောက်ကိုတွေ့ခဲ့ရတယ်လို့ဆေးရုံကဆရာဝန်ကိုပြောပါတယ်။ဒီလိုယူကျုံးမရဘဲဖြစ်ရတဲ့အတွက်ဂရိဆိုရကဝမ်းနေတဲ့အထိတ်မှတ်အနေနဲ့အောက်မွေးဘွယ်နေ့3ရက်တက်မှတ်ပြီးတော့စုံစမ်းစစ်ဆေးဖို့တာဝန်ပေးလိုက်ချိန်မှာပဲနိုင်ငံရေးပါတီတွေဘက်ကလည်းဂျိုနာ25ရာနှစ်ကျင်းပမဲ့ရွေးကောက်ပွဲအတွက်မဲဆွယ်နေမှုကိုစိုက်ငတ်ထားပါတယ်။ဂရိနိုင်ငံရဲ့အဆိုပါဆုံးပင်လယ်ထဲဆက်လီတိမ်းမောက်မှုဖြစ်နိုင်တယ်လို့ပြောခဲ့တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ပြောခွင့်ရကတော့နောက်ထပ်ရှင်နိုင်သေးတဲ့သူတွေရှာတွေ့ဖို့နည်းလာပေမဲ့ဆက်ပြီးစူးစမ်းရှာဖွေမယ်လို့ပြောပါတယ်ရှင်။